This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပါဝါပြီးဆေးဟနာရှင်ပြည်တို့ကနေကင်ဝေးပြီးကိုစိတ်နှစ်ပါးပေးခြင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားများကနေဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။အခုချိန်ကစပြီး Radio NUG ရဲ့စက်တင်ဘာလ26ရက်နေ့ညပိုင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ရန်တိုင်းမှဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
ရီယန်ယူဂျီတော်ရာဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ26ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရီဒီယိုအန်ယူဂျီရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ရွာငံမှာတောင်ပြိုကျလို့စစ်ဘေးရှောင်နေတဲ့ကလေးငယ်လေးပါဝင်လူ10ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်ကစစ်ဘေးရောင်နေထိုင်တဲ့နေရာမှာတောင်ပြိုကျခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ10ဦးသေဆုံးခဲ့ရတယ်လို့ဒနုမျိုးသားကာကွယ်ရေးတပ်တော် DSNDA ကဒီကနေ့စက်တင်ဘာလ26ရက်မှာထုတ်ပြန်လာပါတယ်။စက်တင်ဘာလ24ရက်နေ့ကစစ်ဘေးရောင်စခန်းတစ်ခုပေါ်ကိုတောင်ပြိုကျမှုဖြစ်စဉ်နဲ့ပတ်သက်လို့အခုလိုပဲအသိပေးလာတာဖြစ်ပါတယ်။အကြမ်းဖက်စစ်တပ်ကစစ်ကြောင်းထိုးနေတာကြောင့်ဒေသနေပြည်သူတွေဟာတောင်အောက်မှာခိုလုံနေရချိန်တောင်ပြိုကျမှုနဲ့ကြုံခဲ့ရတာလို့ဒေသတွင်းသတင်းရင်းမြစ်တွေကလည်းပြောပါတယ်။တောင်ပြိုကျမှုကြောင့်စစ်ဘေးရှောင်စခန်းဟာကြောက်ခဲတွေနဲ့မြေသားတွေပြီးပြီးစစ်ဘေးရှောင်ပြည်သူ10ဦးနစ်မြုပ်တေဆုံးသွားခဲ့တယ်လို့ဆိုပါတယ်။တေဆုံးသူတွေဟာအမျိုးသား9ဦးနဲ့အမျိုးသမီး9ဦးဖြစ်ပြီးအမျိုးသားတွေကအသက်60 45နှစ်22နှစ်10နှစ်နဲ့9နှစ်အရွယ်တွေဖြစ်ခါအမျိုးသမီးတွေကတော့အသက်65နှစ်48နှစ်36နှစ်24နှစ်နဲ့တနှစ်အရွယ်တွေဖြစ်တယ်လို့ DSNDA ကအသိပေးပါတယ်။လက်ရှိမှာတော့တေဆုံးသူတွေတဲကအလောင်းအချို့ပျောက်ဆုံးနေစေဖြစ်ပြီးအသက်22နှစ်အရွယ်မျိုးသားတဦးရဲ့အလောင်းကိုပဲရှာထားတယ်လို့သိရပါတယ်။ရွာငံမြို့ကြောက်တော့ရွာဘက်မှာအကြမ်းဖက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေရင်နဲ့ပုံကျဲတာ၊ခြေလင်းစစ်ကြောင်းထိုးတာတွေကြောင့်ဒေသနေပြည်သူတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုးအောင်းနေရပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီစစ်ဘေးရှောင်တွေကိုဝိုင်းဝန်းကူညီပေးကြဖို့ဒနုမျိုးသားကာကွယ်ရေးတပ်တော် DSNDA ကမြစ်တာရက်ခံထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးရွာငံမြို့နယ်ကစစ်ဘေးရှောင်ပြည်သူတွေကိုကူညီပေးကြဖို့ DSNDA မြစ်တာရက်ခံတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မှာစစ်ကွန်မရှင်တပ်ကစစ်ကြောင်းထိုးပြီးပြည်သူပိုင်းအိမ်တွေနဲ့ဇပကြီးတွေကိုမီးရှို့ဖျက်ဆီးနေခဲ့တာကြောင့်စစ်ဘေးရှောင်နေရတဲ့ဒေသနေပြည်သူတွေကိုကူညီပေးကြဖို့ဒနုမျိုးသားကာကွယ်ရေးတပ်တော် DSNDA ကမြစ်တာရက်ခံထားပါတယ်။အကြမ်းဖက်စစ်တပ်ဟာအောက်ဂိုလာကစပြီးအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတဲ့အတွက်ဒေသနေပြည်သူတွေစစ်ဘေးရှောင်နေရတာလို့ဆိုပါတယ်။အကြမ်းဖက်စစ်ကွန်မရှင်တပ်ဟာမင်းပလောင်ရွာကစစ်ဘေးရှောင်ပြည်သူတွေနေထိုင်ရာတောတောင်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်သလိုစစ်ဘေးရှောင်တဲတွေကိုပါမီးရှို့ဖျက်ဆီးခဲ့ပြီးမင်းပလောင်ရွာမှာတက်ဆွဲနေတဲ့အတွက်မင်းပလောင်ရွာကစစ်ဘေးရှောင်တွေအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်။အလားတူရွာငယ်မြို့နယ်တဲကညောင်မေသာရွာနဲ့ကြောက်တော့ရွာကိုလည်းဩဂုတ်လ17ရက်နေ့နေ့လယ်ပိုင်းမှာ Jet Fighter တစ်စင်းရဟတ်ယင်နှစ်စင်းနဲ့ဘုံသုံးလုံးကျဲချခဲ့ပြီးဩဂုတ်လ19ရက်ကစပြီး4ရက်စတိုင်ဟောဝဇာနဲ့အလုံး40ကျော်ပစ်ခတ်ခဲ့တယ်လို့ဩဂုတ်လ21ရက်နေ့မှာလည်းရဟတ်ယင်နှစ်စင်းနဲ့ဘုံသုံးလုံးထပ်ပြီးကျဲချခဲ့တယ်လို့ DSNDA ကအသိပေးပါတယ်။အကြမ်းဖက်စစ်ကွန်မရှင်တပ်ဟာဝေဟင်ကနေဘုံကျဲတိုက်ခိုက်ပြီးအင်အား200ကျော်နဲ့ညောင်မေသာရွာကိုခြေလင်းစစ်ကြောင်းထိုးခဲ့ပြီးကြောက်တော့ရွာကိုအင်အား80နဲ့စစ်ကြောင်းထိုးကတက်ဆွဲထားတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီစစ်ကြောင်းတွေဟာညောင်မေသာရွာကပြည်သူပိုင်အိမ်တွေကိုဖျက်ဆီးတာ၊အိမ်မွေးတိရစ္ဆာန်တွေဖြစ်တဲ့ကျွဲကျက်တဲ့အိမ်မွေးခွေးတွေကိုတတ်စားတာ၊ပြည်သူတွေသိမ်းဆီးထားတဲ့ပစ္စည်းတွေကိုခိုးယူတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ25ရက်နေ့ကဆိုရင်ကြောက်တော့ရွာကပြည်သူပိုင်းအိမ်38လုံးကိုမီးရှို့ဖျက်ဆီးခဲ့ပြီးစစ်ကြောင်းတွေပြန်ဆုတ်သွားခဲ့ပေမဲ့ စက်တင်ဘာလ13ရက်နေ့မှာအင်အား120နဲ့စစ်ကြောင်းတက်ထိုးပြီးလေတော်တွေမှာရှိတဲ့တဲတွေကိုမီးလိုက်ရှို့ခဲ့ကဝက်နဲ့ကြက်တွေကိုတတ်စားကစက်တင်ဘာလ14ရက်နဲ့15ရက်နေ့မှာတော့ကြောက်တော်ရွာကအိမ်23လုံးနဲ့ဇပကြီးတွေကိုမီးထပ်မံရှို့ခဲ့တယ်လို့သိရပါတယ်။လက်ရှိမှာတော့အဲ့ဒီရွာတွေကဒေသနေပြည်သူအများပြားဆစ်ရှောင်နေကြရပြီးဒုက္ခရောက်နေကြတာကြောင့်မိဘပြည်သူများအနေနဲ့ဝိုင်းဝန်းကူညီပေးကြဖို့ဒနုမျိုးသားကာကွယ်ရေးတပ်တော် DSNDA ကမြစ်တာရက်ခံထားတာဖြစ်ပါတယ်ညာ။ခုတ်ကတင်ဆက်ပေးမယ့်သတင်းကတော့မြန်မာစစ်တပ်ထံလက်နက်ရောင်းချရမှာပါဝင်နေတဲ့မြောက်ကိုရီးယား2ဦးမြန်မာ3ဦးနဲ့ကုမ္ပဏီတစ်ခုကို American စီးပွားရေးတံခတ်ပိတ်ဆို့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မြောက်ကိုရီးယားကနေမြန်မာစစ်ကော်မရှင်ကိုလက်နက်ရောင်းချရမှာပါဝင်ပတ်သက်နေတဲ့မြောက်ကိုရီးယား2ဦးမြန်မာ3ဦးနဲ့ကုမ္ပဏီတစ်ခုကို American ကစီးပွားရေးတံခတ်ပိတ်ဆို့အရေးယူလိုက်တယ်လို့ American အစိုးရဗဏ္ဍာရေးဝန်ကြီးဌာန OFAC ကစက်တင်ဘာလ25ရက်မှာထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားစစ်တပ်ရဲ့လက်နက်ရောင်းဝယ်ဖောက်ကားမှုစီစဉ်မှာငွေကြေးပိုင်းတာဝန်ယူထားသူတွေကိုရက်ကိုအရေးယူခြင်းဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်လာတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေမဲ့လက်နက်အစီအစဉ်တွေဟာအမေရိကန်နဲ့မဟာမိတ်တွေကိုတိုက်ရိုက်ချင်းချောင်နေတာမို့ပေါဝင်ပတ်သက်နေတဲ့ငွေကြေးကိုရက်တွေကိုဖျက်သိမ်းချေမှုန်းသွားမှာပါလို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနအကြမ်းဖက်မှုနဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးတာဝန်ရှိသူ John K. Hurley ကပြောဆိုပါတယ်။မြောက်ကိုရီးယားရဲ့ Korea Mining Development Trading Corporation KOMIT နဲ့စစ်ကော်မရှင်ကြားလက်နက်ရောင်းဝယ်မှုလွယ်ကူချုံးဝေစေရေးအဓိကကွန်ရက်တစ်ခုကိုအမေရိကန်ကဖော်ထုတ်ရေးယူထားပြီးအမေရိကန်ရဲ့ရေးယူမှုဟာစစ်ကော်မရှင်ထံလက်နက်ရောင်းချနေတာကိုဟန်တားဖို့နဲ့မြောက်ကိုရီးယားအစိုးရအတွက်အရေးကြီးတဲ့ရန်ပုံငွေလမ်းကြောင်းကိုဖျက်တော့ဖို့ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။မြန်မာနိုင်ငံက Royal Shomlet Company Limited ဟာစစ်ကော်မရှင်အတွက် KOMIT Company နဲ့လက်နက်ဝယ်ယူရေးသဘောတူညီချက်ကို2022ခုနှစ်မှာပထမဆုံးအကြိမ်ပွဲစားလုပ်ပေးခဲ့ပြီး2023ခုနှစ်နှစ်ကုန်ပိုင်းကစလို့ KOMIT ထံကနေလက်နက်တွေထပ်ပြီးဝယ်ယူနိုင်ဖို့ Royal Shomlet Company Limited ကဝန်ထမ်းဖြစ်တဲ့ကျော်သူမျိုးမြင့်နဲ့ CEO အမှုဆောင်ရရှိချုပ်တင်မျိုးအောင်တို့ကတရုတ်နိုင်ငံကိုသွားခဲ့ကြတယ်လို့ဆိုပါတယ်။ Royal Shomlet Company Limited ကဝန်ထမ်းတွေဟာမြန်မာကိုယ်စားလှယ်အဖွဲ့အတွက်မြောက်ကိုရီးယားဗီဇာရရှိရေးတရုတ်နိုင်ငံဘေကျင်းမြို့ကိုသွားရောက်ခဲ့တာလို့လည်းအသိပေးပါတယ်။ဘေကျင်းမြို့မှာရှိတဲ့ KOMIT ကလက်ထောက်ကိုယ်စားလှယ်ခင်ဗျုံကျူးကတခြား KOMIT ကိုယ်စားလှယ်တွေတင်မျိုးအောင်ကျော်သူမျိုးမြင့်တို့နဲ့အတူမြန်မာစစ်တပ်အတွက် Royal Shomlet ကနေတဆင့်ဝင်းဟင်းဘုံနှမျိုးဝင်းဟင်းစောင့်ကြည့်ရေးကိရိယာတွေရောင်းချပေးဖို့ညှိနှိုင်းပေးခဲ့ရမှာ KOMIT က Royal Shomlet Company ကိုဝင်းဟင်းဘုံလမ်းညွှန်ကိရိယာနမူနာတွေစမ်းသပ်သုံးစွဲဖို့နဲ့အယောင်းဝယ်ဖြစ်စေဖို့ပေးအပ်ခဲ့တယ်လို့သိရပါဗျ။မြန်မာစစ်တပ်အတွက်လက်နက်ပွဲစားလုပ်နေတဲ့ Royal Shomlet Company မှာအောင်ကိုကိုဦးဆိုသူကကွန်မတီဒါရိုက်တာအဖြစ်ပါဝင်ဆောင်ရွက်နေတယ်လို့လည်း OFAC ထုတ်ပြန်ကြမှာဖော်ပြထားပါဗျ။ဒါကြောင့် Royal Shomlet Company နဲ့ကျော်သူမျိုးမြင့်တင်မျိုးအောင်အောင်ကိုကိုဦးတို့ကိုအမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်အရေးယူလိုက်တာလို့သိရပါဗျ။ Royal Shomlet Company ကိုကနေဒါနဲ့ဗြိတိန်တို့က2024ခုနှစ်အောက်တိုဘာလမှာတံခတ်အရေးယူခဲ့ပြီး2023ခုနှစ်ဒီဇင်ဘာလမှာဥရောပသမဂ္ဂကအရေးယူတံခတ်ခဲ့တယ်လို့မှတ်တမ်းတွေရသိရပါဗျ။ဒါပြင်စစ်ကော်မရှင်ရဲ့လက်နက်ရောင်းဝယ်မှုမှာပါဝင်နေတဲ့မြောက်ကိုရီးယားရဲ့လက်နက်စီစဉ်တွေမှာပါဝင်နေတဲ့မြောက်ကိုရီးယား Korean Mining Development Trading Corporation Company ကကင်ဂျုံဂျူးနဲ့မြောက်ကိုရီးယားထောင်လိုင်းဌာနကနမ်ချုံဦးနှုတ်ကိုလည်းအမေရိကန်ကအရေးယူတန်ခတ်လိုက်တယ်လို့သိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စီရီးသတင်းကတော့ဝင်းသုံမြို့နယ်ကလူထုကိုထောက်ပံ့မှုနဲ့အတူမိုင်းနဲ့လေကြောင်းအန္တရာယ်ကာကွယ်ရေးအသိပညာပေးမှုတွေပြုလုပ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းဝင်းသုံမြို့နယ်အတွင်းမှာရှိတဲ့ခြေရွာတွေမှာလူထုကိုထောက်ပံ့မှုနဲ့အတူမိုင်းနဲ့လေကြောင်းအန္တရာယ်ကာကွယ်ရေးအသိပညာပေးတာတွေပြုလုပ်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ26ရက်နေ့မှာထုတ်ပြန်လာပါတယ်။ဝန်ထုံမျိုးနယ်အတွင်းမှာရှိတဲ့ကျေးရွာတွေရဲ့ဒေသခံတွေနဲ့ဆရာဆရာမတွေပါဝင်ကျောင်းသူကျောင်းသားတွေကိုအမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးတာဝန်ခံနဲ့မြို့သမီးကြီးရာတာဝန်ခံတို့ကထောက်ပံ့ကူညီမှုတွေနဲ့အသိပညာပေးဟောပြောမှုတွေအခုလထဲမှာပြုလုပ်ခဲ့တာလို့ဆိုပါတယ်။ကျေးရွာလူထုဆရာဆရာမနဲ့ကျောင်းသားကျောင်းသူတွေကိုအာဟာရကျွေးမွေးတာစာရေးကိရိယာထောက်ပံ့တာတွေပြင်ကိုဝန်ဆောင်မျိုးသမီးတွေကိုထောက်ပံ့ငွေလည်းပေးအပ်ခဲ့တယ်လို့သိရပါတယ်။ဒါ့အပြင်မျိုးသမီးကြီးရာတာဝန်ခံနဲ့လူခွင့်ရေးရာတာဝန်ခံတွေဟာမိုင်းအန္တရာယ်ကာကွယ်ခြင်း၊လေကြောင်းအန္တရာယ်ကာကွယ်ခြင်းနဲ့ UDHR Child Right တို့ကိုဟောပြောဆွေးနွေးတာတွေပြုလုပ်ခဲ့ကြပြီးအပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာရန် Handbook အုပ်80ပေးဝေခဲ့တယ်လို့အသိပေးထားပါတယ်။ဟောပြောပွဲကိုတက်ရောက်လာကြတဲ့ကျောင်းသားတဦးနဲ့ကျောင်းသူတဦးကကလေးသူငယ်ခွင့်ရေးတွေနဲ့ပတ်သက်တာတွေသိခွင့်ရတာကြောင့်မိမိတို့အနာဂတ်အတွက်ကြိုတင်ပြင်ဆင်နိုင်တယ်လို့မိမိကိုယ်တိုင်လည်းကာကွယ်နိုင်ကြောင်းနဲ့လူခွင့်ရေးအခြေခံတွေကိုသိရတဲ့အတွက်မိမိတို့အခွင့်အရေးဖြင့်တခြားသူတွေရဲ့ခွင့်ရေးတွေကိုပါလေးစားရမယ်ဆိုတာသိရှိလာရကြောင်းမှတ်ချက်ပြုပြောကြားခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီးသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ26ရက်ညပိုင်းမှာတင်ပြပေးမယ့် Radio UNG ရဲ့ညပိုင်းပြည်တွင်းသတင်းများကိုကျွန်မຫນွေဦးမိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ပြည်တော်စုဝင်ကြီးသောဆုဆနာလှလှဆိုးနယူးဇီလန်မှာလွှတ်တော်အမတ်များနဲ့တွေ့ဆုံ၍မြန်မာရေးဆွေးနွေးခဲ့တဲ့တဲ့င်းကိုအစွတ်တင်ပြပေးပါမယ်။အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်တော်စုဝင်ကြီးသောဆုဆနာလှလှဆိုးသည်နယူးဇီလန်မှာလွှတ်တော်အမတ်များနဲ့တွေ့ဆုံ၍မြန်မာရေးဆွေးနွေးခဲ့လို့တဲ့င်းရရှိပါရယ်။နယူးဇီလန်မှာလွှတ်တော်အမတ်များနဲ့တွေ့ဆုံမှုတွင်ဝင်ကြီးချုပ်ရုံးမှတာဝန်ရှိသူများလည်းပါဝင်တက်ရောက်ခဲ့လို့ပြည်တော်စုဝင်ကြီးကအသိပေးဆိုထားပါရယ်ရှင်။ဆလပီချင်းပြည့်အစိုးရကကွဲဝင်ကြီးဌာနရုံးကဦးစီးရရှိနဲ့တူဦးစီးမူရထွတ်ထွက်ခေါ်ယူတဲ့တင်းကိုတင်ပြပါမယ်။ချင်းပြည့်ချင်းလက်အစိုးရကကွဲဝင်ကြီးဌာနဝင်ကြီးရုံးကလက်လက်နေတဲ့ဦးစီးရရှိတနေရာနဲ့ဒုတိယဦးစီးမူ၄နေရာအတွက်ဝန်ထမ်းခေါ်ယူထားပါတယ်။ဦးစီးရရှိရထွတ်အတွက်တက္ကသိုလ်တခုခုကနေမာစတာဘွဲ့ရထားသူဖြစ်ဖို့လိုပြီးလုပ်ငန်းအတွေ့အကြုံအနည်းဆုံး၈နှစ်ပြည့်ထားသူဖြစ်ရမယ်ပြင်ကွန်ပျူတာကျွန်းကျွန်းကျင်ကျင်သုံးတက်ရမယ်လို့ဆိုပါတယ် CDM လောက်ထားသူဆိုရင်အ ਨੇ ဆုံးဒုဦးစီးမှုအဆင့်တာဝန်ထမ်းဆောင်ဖို့သူဖြစ်ရမယ်လို့ချင်းပြည်အစိုးရကာကွယ်ဝင်ကြီးဌာနရုံးကသတ်မှတ်ထားပါတယ်ဒုဦးစီးမှုရထိုးလျှောက်ထားသူတွေအနေနဲ့ဆိုရင်လည်းတက္ကသိုလ်တစ်ခုခုကနေဘွဲတစ်ခုရထားဖို့လိုပြီးလုပ်ငန်းအတွေ့အကြုံအ ਨੇ ဆုံး၅နှစ်နဲ့ကွန်ပျူတာကျွမ်းကျင်စွာသုံးတက်ရမယ်လို့ဆိုထားပါတယ်ဒုဦးစီးမှုရထူလျှောက်ထားသူဟာ CDM လောက်ထားသူဆိုရင်အ ਨੇ ဆုံးအကြီးတန်းစေရအဆင့်တာဝန်ထမ်းဆောင်ဖို့သူဖြစ်ရမယ်လို့အသိပေးထားပါတယ်။လျှောက်ထားသူတွေဟာစက်မိုက်ကောင်းဖို့လိုပြီးဝင်ကြီးဌာနကချမှတ်ထားတဲ့တာဝန်ဝတ္တရားတွေကိုကြည်ပွန်စွာထမ်းဆောင်နိုင်ရမှာဖြစ်ပြီးအ ਨੇ ဆုံးနှစ်နှစ်တာဝန်ထမ်းရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းပြည်အစိုးရကာကွယ်ရေးဝန်ကြီးဌာနရုံးကခေါ်ယူတဲ့ဦးစီးအီယာရှိနဲ့ဒုဦးစီးမှုရထွတ်အတွက် CDM လုတ်ထားသူတွေကိုဦးစားပေးခန့်ထားမယ်လို့သိရပါတယ်။လျှောက်ထားသူတွေအနေနဲ့ဘွဲလက်မှတ်မိထုနဲ့စာရွက်စာတမ်းတွေကိုချင်းပြည်အစိုးရကာကွယ်ရေးဝန်ကြီးဌာနရုံးချင်းလုံမြို့ကိုလိမ်မူပြီးဖြစ်စေ Signal နဲ့ WhatsApp +91708575989847 တို့ကိုအောက်တိုဘာလ15ရက်နေ့နောက်ဆုံးထားပြီးပေးဖို့လျှောက်ထားနိုင်တယ်လို့လည်းသိရပါတယ်ရှင်။မြန်မာနိုင်ငံသားတွေဗီဇာမလိုဘဲမလေးရှားနိုင်ငံကို14ရက်သွားရောက်လည်ပတ်ခွင့်ပြုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံကမြန်မာနိုင်ငံသားတွေဗီဇာမလိုဘဲ14ရက်သွားရောက်လည်ပတ်ခွင့်ပြုလိုက်တယ်လို့ရန်ကုန်အခြေစိုက်မလေးရှားတန်ရုံးကထုတ်ပြန်ကြေညာလိုက်ပါတယ်။မြန်မာနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့အောက်တိုဘာ1ရက်နေ့ကစပြီးမလေးရှားနိုင်ငံမှာကာလတူလည်ပတ်ခွင့်ရစေဖို့ဗီဇာကင်းလွတ်ခွင့်ပြုလိုက်တာလို့ဆိုပါတယ်။ဗီဇာကင်းလွတ်ခွင့်ရမြန်မာနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့မလေးရှားနိုင်ငံမှာ14ရက်နေထိုင်ခွင့်ရမယ်လို့ပြောပေမဲ့မလေးရှားနိုင်ငံအတွင်းကိုတေချာပေါက်ဝင်ရောက်ခွင့်ရမယ်လို့အာမခံနာမျိုးမဟုတ်ပဲမလေးရှားလူမှုကြီးကြပ်ရေးအရာရှိတွေရဲ့သဘောခွင့်ပြုချက်ပေါ်မူတည်တယ်လို့တည်ပေးထားပါတယ်။ရန်ကုန်အခြေစိုက်မလေးရှားတန်ရုံရဲ့ထုတ်ပြန်ချက်အရလာရောက်လည်ပတ်သူတွေရဲ့သွားပြန်လေရင်လက်မှတ်ဟိုတယ်ဘွတ်ကင်းရှောမာနီနဲ့မလေးရှားကိုလာရတဲ့အကြောင်းရင်းစာရာတွေကိုတေချာစစ်ဆေးမှဖြစ်တဲ့အတွက်သွားရောက်လေပတ်မဲ့သူတွေအနေနဲ့လိုအပ်တာတွေကြိုတင်ပြင်ဆင်ပြီးမှသွားတင်တယ်လို့ခရီးသွားအေဂျင်စီတွေကတိုက်တွန်းထားပါတယ်ရှင်နေပြည်တော်တက်ရင်808မှရဲဘော်များအားလက်နက်တဆင်ပေးနိုင်ရာ Operation Sit Down Campaign စတင်တဲ့တင်ပြနောက်ထပ်တင်ပြပါမယ်နေပြည်တော်တက်ရင်808မှာရဲဘော်များအားလက်နက်တပ်ဆင်ပေးနိုင်ရန် Operation Sit Down Campaign စတင်နေပြီလို့သိရပါတယ်။စစ်တောင်းမြေနောက်ဘက်ချောင်းကိုထိုးဖောက်ထိန်းချုပ်နိုင်ရင်းနဲ့မြို့ပြစစ်စင်ရေးတွေဖော်ဆောင်နိုင်ရေးပါဝင်နေပြည်တော် PDF ရဲ့ရီမန်းချက်နဲ့အညီနေပြည်တော်တကားဝကိုခောက်နိုင်ရန်တို့အတွက်ဖြစ်တယ်လို့သိရပါတယ်။ Operation Sit Down Target ကိုဂန်းအလက်20ဝန်းရံအတွက်32,000တပ်မှတ်ထားပြီးစက်တင်ဘာ16ရက်မှနိုမာ10ရက်ထိတပ်မှတ်ထားပါတယ်။ Campaign တာပြည့်မီမယ်ဆိုရင်နေပြည်တော်နဲ့အလှမ်းမဝေးတဲ့ရေတာရှည်စစ်တောင်းမြေအနောက်ချမ်းတွေမှာစစ်ရေးအချိန်တွန်းမြင့်နိုင်ပြီးနေပြည်တော်ကောင်စီနေမြေကစစ်စင်ရေးတချို့တွေမှာနေပြည်တော်တက်ရင်808အနေဖြင့်စစ်ကြောင်းတစ်ကြောင်းပြည့်မီအောင်ထွက်နိုင်မှာဖြစ်ပါတယ်ရှင်။စလင်းကြီးမြို့မရဲ့စခန်းနဲ့စစ်ကော်မရှင်တပ်များအထိုင်ချထားရနေရာများအားဒရုန်းဖြင့်ပုံတိချတိုက်ခိုက်ခဲ့တဲ့တဲ့င်းကိုဆက်လက်တင်ပြပါမယ်။စလင်းကြီးမြို့မရဲ့စခန်းနဲ့စစ်ကော်မရှင်တပ်များထိုင်ချထားရနေရာများအားဒရုန်းဖြင့်ပုံတိချတိုက်ခိုက်ခဲ့လို့စလင်းကြီးပကဖာမအတည်ပြုပါရယ်။စ ဇလင်းကြီးမြို့မှာရဲစခန်းနဲ့စစ်ကော်မရှင်တပ်များအထိုင်ချထားရာနေရာများအားဒရုန်းဖြင့်ပုံတိချတိုက်ခိုက်ခဲ့ရာရဲစခန်းတွင်ကြားရောက်ပောက်ကွဲခဲ့လို့စက်တင်ဘာ26ရက်တွင်သတင်းထုတ်ပြန်ပါတယ်။ပုံတိပောက်ကွဲ၍ရန်သူစစ်ကော်မရှင်တပ်များထိခိုက်မှုရှိကြောင်းသိရပြီး၎င်းတိုက်ခိုက်မှုကိုစက်တင်ဘာ24ရက်ကဖော်ဆောင်ခဲ့ခြင်းဖြစ်ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းကိုတော့ Radio UNG သတင်းထောက်တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ပါရှင်မနေ့ကစက်တင်ဘာလ29ရက်နေ့တွင်မူလဝဒခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံးလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြမကန်ရွရန်တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတခါတည်းရန်မိုးသက်လေပြင်းတွေကြာရောက်ပြီးလိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေးဟာအနောက်အနောက်တောင်ဘက်ကနေတနအီကိုမိုင်40ကနေ45မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်မိုးချင်းတွေကတော့မုံတိုင်းရဲ့အချိန်ကြောင့်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းချင်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာဆက်စပ်ကနေနေရာအနှံ့ပြမိုးထစ်ချုံကြွားနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလေပြင်းတိုက်ခတ်ပြီးနေရာကွက်ကြားမိုးရွာသွန်းနိုင်ပါတယ်စကိုင်းတိုင်းအောက်ပိုင်းချင်းပြည်နယ်ရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်
ရွေရွေညူးချီရဲ့ညပိုင်းစီစဉ်လေးကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတစ်ခါနားဆင်ကြရမှာကတော့တော်လှန်ရေးကဗျာအနေနဲ့ရွေဦးတိန်လူရေးသားပြီးလွတ်လပ်မှုရွဖက်ထားတဲ့ဆေးရုံဘော်ကနိုင်ငံတော်လူအမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
။ဆေးရုံဘော်ကနိုင်ငံတော်ရွေဦးတော်လှန်ရေးရက်ပေါင်း648ရက်ပြည့်တဲ့နေ့မှာအကြီးတော်ဆုံးတယ်တန်ကြရင်ဘော်ကငါတို့ချစ်တဲ့နိုင်ငံတော်ဘယ်တော်မှနလန်ထမလဲအသက်ရှူဆက်တက်ခံထားရတဲ့အဆုတ်ကိုငါတို့ဘာလုပ်ပေးမလဲတရားခွေဖွင့်ပေးမလားဓာတ်တွေပစ်ပေးမလားဘိုကေတောက်တိုနဲ့လူအန္တအဆောက်ပိုကောင်တွေကိုခေတ်လူငယ်ပညာတတ်သိတ်ထက်တဲ့အနာဂတ်တွေကလက်နဲ့အကြောပေးသွေးထွက်အောင်ဆေးပေးနေရဲ့သူတို့ခမညာသူ့မှားတမ်းကြပြကိုရင်ထဲမှာမြင်းမြင်းမြုပ်လို့ရက်ကြည့်နေတဲ့ခမည်းတော်ဘာလုပ်ပေးမလဲတောင်ပေါ်ရွာတောင်ချေရွာမြေပြန့်ရွာကလေးကချေတွေရှို့တဲ့မိဟာမျက်နှာမလိုက်ဘူးနိုင်ငံတော်ရဲ့နှလုံးသားကိုတက်တက်လောင်နေအိမ်တွင်းကြမ်းဖက်မှုကိုတိမ်တွင်းစမ်းသပ်မှုလို့သဘောထားအငွေ့ပြံမဲ့စကားတွေနဲ့ပဲနှစ်သိမ့်ပေးနေတဲ့ငါတို့အနာကယောက်ျားရစ်မာကြီးတွေရဲ့နေစိတ်လွန်းနေငါတို့အင်အားငါတို့ကြားမှာပဲရှိတယ်ငါတို့မှာငါတို့ပဲရှိတယ်ရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲလွတ်လပ်မှုဟာမျက်နှာမလိုက်ဘူးလူမဆန်မှုဟာမျက်နှာမလိုက်ဘူးတားတေသွားတဲ့အမေလင်းတေသွားတဲ့မယားခင်များတို့ကိုချင်းစာဘူးလားဒီမိုကရေစီရေးခစ်ပြတ်ကြားမှာစတဲ့ခံသွားတဲ့အာဇာနည်အပေါင်းတို့နိုင်ငံတော်ရဲ့အုံနှောက်ထဲမှာကြောက်စာနဲ့ကြုံကြိုက်လေတိုင်းအလေးပြုမယ်ရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲအစာပိုက်တန်းလန့်တဲ့နိုင်ငံတော်အတွက်ပြည်သူဟာတရေစီသူဘွဲ့မခံဘဲသွေးချွေးတွေနဲ့အစာထက်ပေးနေကြပြည်သူရင်တုံရင်နိုင်ငံတော်တုံတယ်ပြည်သူရှင်လန်းရင်နိုင်ငံတော်အေးချမ်းတယ်ရိုက်ချိုးခံရတဲ့နိုင်ငံတော်ရဲ့အယိုးတွေအတွက်မြစ်ရီလောက်နဲ့မပြီးကြနဲ့ကြောက်ပတ်တီစီးပေးကြဂျိုင်းတောက်တစုံလှူပေးကြအယိုးချင်းထီမှအယိုးချင်းဆက်မယ်ကျိုးရပြောက်မှာတခိုးဟာကြောက်တယ်နိုင်ရဝန်ကိုထမ်းရမယ်အေးခတ်လှမ်းလှမ်းကငေးလို့ရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲတချိန်ကခွေးတို့ရဲ့စိတ်ရှိလက်ရှိအမဲလိုက်ခံရတဲ့တားကောင်ငယ်တွေလဲဆန်းမှုအပြည့်နဲ့အရွယ်ရောက်ကံကြမဟာတေချာပေါက်တပတ်လေရင်ဒီတစ်ခေါက်ခစ်သည့်ခြေခွေဘားရားတွေကပြန်မေးတယ်ဘဲကောင်တကယ်သိရဲတယ်လေမင်းတို့ရဲ့အမှားပြဘွားတွေကိုပိုက်စိတ်တိုက်တရားစီရင်မဲ့ 21 ရာစုရဲ့ပေါင်ချိန်ဟာငါတို့ပဲရက်ကြည်နေတဲ့ခမည်းတော်ဘာလုပ်ပေးမလဲသွေးကိုသွေးနဲ့ပဲဆေးကြရလဲသွေးကြွေးကိုသွေးကြွေးနဲ့ပဲဆတ်ကြရလဲရက်ကြည်နေတဲ့ခမည်းတော်ဘာလုပ်ပေးမလဲဒေါက်တာຫນွေဦးတိန်လူ
ရီရီညူကြီးကိုနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုတခါနာဆင်ကြရမှာကတော့တော်လှန်ရေးအစီအဆောင်မှအနေနဲ့မောင်လူမွေးရေးသားပြီးရန်နိုင်ရွတ်ဖက်ထားတဲ့ဘုံကျဲခံရပြီးနောက်လူအမိရတဲ့တော်လှန်ရေးအစီကိုနာဆင်ကြရတော့မှာဖြစ်ပါတယ်ရှင်
ဘုံကျဲခံရပြီနော်ဒီနှစ်စက်တင်ဘာလတည်းမောင်လုံးဝေးဒေတာတွင်ခီထွက်ဖြစ်ခဲ့တယ်မောင်လုံးဝေးတသမျှမှတ်သမျှနဲ့လူငယ်တွေကိုမျက်စိဖွင့်ပေးဖို့ထွက်ခဲ့တဲ့ခီဖြစ်တယ်ဒေတာတွင်ခီဆိုပေမဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုမိုးရာသီလမ်းအခြေအနေတွေကြောင့်ခီဟာကျန်းတယ်စိုက်ကယ်စီးချိန်6နာရီဝန်းကျင်ဆိုတော့ဤတယ်တော့ပဲဆိုနိုင်မှာမလဲဒီနှစ်မောင်လုံးဝေးရောက်ခဲ့တဲ့နေရာဟာပြီးခဲ့တဲ့နှစ်ကလည်းမောင်လုံးဝေးရောက်ခဲ့ပြီးသားဖြစ်တယ်ဆေးရုံဆေးကန်းနဲ့ဈေးဆိုင်တွေနဲ့ထိုက်တဲ့တလောက်စီကားတဲ့နေရာဖြစ်တယ်။အသက်၁၀၄နှစ်ရွယ်ရှိဖွားအိုကိုတွေးဆခဲ့ရတဲ့နေရာဖြစ်တယ်။ဒေသခံတွေရဲ့ရေမုံဖော်ရမှုတွေကိုခံစားခဲ့ရတဲ့နေရာဖြစ်တယ်။မော်လမွေးအခုချိန်ရောက်တော့ဆေးရုံဟာနွယ်တွေတက်ပြီးခြုံတော့ကြီးဖြစ်နေပါပြီ။အဖွားကတောထဲမှာလေရင်ရှောင်ရင်ဆုံးသွားတာ။တောထဲမှာပဲတကြိုလဲရတယ်လို့အသက်၁၀၄နှစ်အဖွားအိုရဲ့မြေးဖြစ်သူမိန်းကလေးကမော်လမွေးကိုပြောပြတယ်။ဒေသခံတွေဟာသူတို့ရွာကိုဘုံကျဲခံရပြီးတဲ့နောက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအများကြီးခံစားကြရတာသိကြတယ်။ကျမကမကြောက်ဘူး။အခုလည်းစိတ်ထဲကမကြောက်ဘူး။ဒါပေမဲ့လေရင်နဲ့ကြားလိုက်ရင်အလိုလိုမျက်ရည်ကျလာတော့လား။ဆရာဝန်တွေကလည်းဆေးလဲပေးတယ်။ကျမကိုဂရုစိုက်ကြဖို့စိတ်ချမ်းသာအောင်ထားကြဖို့မိသားစုကိုလည်းမှားတယ်လို့အမျိုးသမီးကြီးတယောက်ရဲ့သူ့အချင်းချင်းပြောဆိုတဲ့ကိုကြားရတယ်။မောင်လမွေးရောက်ခဲ့တဲ့ရွာကိုစစ်ကောင်စီကမနက်၂နာရီဝန်းကျင်လောက်မှာ Jet Fighter နှစ်စီးနဲ့ဘုံးတွေကျဲချခဲ့တာဖြစ်တယ်။ကျဲချတဲ့ပုံစံကကျေးရွာတရွာလုံးကိုအနှံ့ကျေးတာဖြစ်တယ်။ဒါကြောင့်အဲ့ဒီကျေးရွာဟာဘုံကျဲခံရလို့ခုနှစ်လလောက်ရှိတာတော့ထိတ်လန့်နေကြဆဲဖြစ်တယ်။ဘုံကျဲခံရပြီးတဲ့ကျေးရွာတရွာဟာအခြေအနေတွေအားလုံးပုံမှန်ပြန်ဖြစ်ဖို့ဆိုတာအချိန်တော်တော်ယူကြရတယ်။လေရင်ပေါ်ကနေကြားရောက်ပေါက်ကွဲတဲ့ဘုံတန်ဟာလူအဖွဲ့စည်းရဲ့ကျန်းမာရေးပညာရေးတွေကိုဖျို့ဖျဲကွဲပြူသွားစေပြီးပုံမှန်လဲပတ်နေတဲ့ဘဝလှုပ်ရှားဟန်တွေကိုရပ်တန့်ပစ်ပါလေ။ဘုံကျဲပြီးတဲ့နောက်ကြံခဲ့တဲ့အကြောက်တရားရဲ့ပဲ့တင်ထက်တန်ဟာတော်တော်နဲ့မပြောက်တတ်ပါဘူးဒါကိုအကျံပတ်စစ်တက်ကလည်းမသိဘဲနေပါမလဲဒါကြောင့်လဲနေစဉ်နေတိုင်းသူတို့ကိုတော်လှန်တဲ့ပြည်သူတွေကိုလေချောင်းကနေဘုံကျဲနေတာဟာပြည်သူတွေကိုတက်ဖြတ်လို့တဲ့ရည်ရွယ်ချက်အပြင်ပြည်သူကိုစိတ်သက်ပိုင်းဆိုင်ရာယိုင်နေစေလို့တဲ့ရည်ရွယ်ချက်လဲပါတာသေးကြပါတယ်မောင်လူမွေးတို့ပြည်သူတွေဟာဖက်စစ်တက်ရဲ့လေရင်ဘုံတံကိုကာကွယ်နိုင်ဖို့သတင်းချက်လက်တွေဘုံကိုချင်းတွေကြိုတင်ပြင်ဆင်ထားသလိုဘုံကျဲခံရပြီးတဲ့နောက်အခြေအနေကိုတုံ့ပြန်ဖို့ကိုလည်းကျိုးတင်ပြင်ဆင်တာတွေလုပ်ထားရမှာဖြစ်တယ်။ဘုံကျဲလိုက်တာနဲ့အကြာကြီးရိုင်နဲ့တွားရတဲ့လူအဖွဲ့စီမဖြစ်ပဲကျမ်းမာရေးပညာရေးနဲ့အခြားသောအရေးတွေကိုတတ်နိုင်သမျှအလင်းမြန်ပြန်လည်ပတ်နိုင်တဲ့လူအဖွဲ့စီဖြစ်ဖို့လိုအပ်ပါတယ်။အရေးပေါ်အခြေအနေတွေကိုတုံ့ပြန်ဆောင်ရွက်နိုင်တဲ့အစွမ်းရှိအောင်သက်ဆိုင်ရာတာဝန်ရှိသူတွေရမီရဖတွေဆရာဆင်မတွေစသဖြင့်အားလုံးဆွေးနွေးပြီးကျိုးတင်ပြင်ဆင်ထားဖို့လိုအပ်ပါတယ်။သမီးကတော့ဒီနေ့ဘုံကျဲလဲမသိရင်နောက်နေ့ကြောင်းလာမှာပဲတဲ့။မောင်လူမွေးတပည့်မလေးတယောက်ကပြောပါတယ်ဟုတ်ကဲ့သူလာရင်တော့မောင်လူမွေးလည်းသူ့ကိုပညာသင်ပေးဖို့အဆင်သင့်ဖြစ်နေမှာပါခင်ဗျာမောင်လူမွေ
းဗီဒီယိုညွှန်ကြည့်ကနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့နားဆင်ကြရပါကတော့တော်လှန်ရေးတိဂီတာအနေနဲ့ Generation 2021ရဲ့ပြည်သူတွေရဲ့အတန်းလူအမိရတဲ့တော်လှန်ရေးတိဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
Never will know ချင်းပါပါအလေးစားတွေ့မယ်မသိ
Radio NUG ရဲ့တော်တာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတော်မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်တိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအတိအပြတင်ပြအပ်ပါတယ်ရှင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.3 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်